တနင်္ဂနွေလုံးဆိုင်ရာအပြည့်ခတ်ရဆိုင်နဲ့ငြိမ်းချမ်းရေးမြို့သားပြန်လည်တည်မြဲရေးတွေအတွက်တိုင်းရင်းသားအဖွဲ့တွေနဲ့ဆွေးနွေးပွဲတွေကိုအမျိုးမျိုးလုပ်နေပေမဲ့ကိုကတ်မှာဖြစ်နေတဲ့တိုက်ပွဲတွေအခုဆိုရင်ကချင်ပြည်နယ်အတွင်းမှာပြန်ဆနေတဲ့တိုက်ပွဲတချို့ကြောင့်အလံဝေတော့မယ်ဆိုပြီးတော့စိုးရိမ်မှုတွေထွက်လာနေပါတယ်။အထူးသဖြင့်ကတော့အစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားမှာနှစ်အတော်ကြာအချိန်ယူပြီးအဆင့်ဆင့်ညှိနှိုင်းဆွေးနွေးလာနေတဲ့အပြည့်အခတ်ရဆိုင်ရေးမှူးချုပ် NCA ကိုနောက်ဆုံးအဆင့်လက်မှတ်ရေးထိုးနိုင်ဖို့ဟာအခုဆိုရင်ဒီထက်ပိုးပြီးအချိန်ကြာဖို့သာရှိတော့တယ်ဆိုတဲ့သုံးသပ်ချက်တွေလည်းထွက်လာပါတယ်။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကကျင်းပပြီးစီးသွားတဲ့ပတ်စံကတိုင်းရင်းသားလက်နက်ကိုင်12ဖွဲ့ရဲ့ညီလာခံကထွက်လာတဲ့သဘောထားတွေအရရောအစိုးရဘက်ကအခုဆိုရင်တိုင်းရင်းသားအဖွဲ့3ခုကိုအတိအမှတ်မပြုဘူးဆိုတဲ့အနေအထားတွေအရပါ NCA ကိုနောက်ဆုံးလက်မှတ်ရေးထိုးနိုင်ဖို့ဟာပိုးပြီးကြံ့ကြာနိုင်တယ်လို့ MBF လို့ခေါ်တဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းအဖွဲ့ကဦးစောတန်းမြင့်ကသုံးသပ်ပါတယ်
ဒီတိုင်းသားအားလုံးကိုကူစားပြုပြီးတော့ဟိုဟာအဖြစ်ခတ်ရဆဲဖို့ဆိုတော့လက်ရှိအချိန်မှာကျွန်တော်တော်တော်ခက်ခဲအောင်မယ်လို့ကျွန်တော်ထင်တယ်လေ။ဘာလို့ဆိုရင်အစိုးရဘက်ကလည်းဒီအတိမတ်မပြုထားတဲ့တိုင်းသားလက်နက်ကိုင်တွေရှိသေးတော့တနိုင်ငံလုံးအတိုင်းသားနဲ့လက်မှတ်ရေးထိုးဖို့ဆိုတော့တိုင်းသားတွေအားလုံးအများစုကလည်းတောင်းဆိုတော့အကုန်လုံးပါစေချင်တယ်။အကုန်လုံးမပါမချင်းအချို့အဖွဲ့အစည်းတွေကတော့ဟိုလက်မခံနိုင်တဲ့အနေအထားမှာကိုကျွန်တော်တွေကတွေ့သုံးသပ်တွေ့ရှိရတာပေါ့။ဒါကြောင့်မို့တနိုင်ငံလုံးအဖြစ်ခတ်ရဆဲဖို့ဆိုတာကလောလောဆယ်နေထားမှာကျွန်တော်ထင်တယ်နည်းနည်းကြန့်ဆန်နိုင်မယ်လို့ကျွန်တော်ယူဆတယ်ဗျ
ဒီအပေါ်မှာပဲရှမ်း SNLD ပါတီရဲ့အထွေထွေတွေ့ရမှုဦးဆိုင်ညွန့်လွင်ရဲ့အမြင်ကတော့
နည်းနည်းတော့အချိန်ထပ်ပေးရတော့မယ်ထင်တယ် NCCT နဲ့လက်မှတ်ထိုးထားတဲ့မူကြမ်းကိုချေးဆွတ်မှုတွေတချို့ရှိရဲ့လို့ကျွန်တော်ကြားရပါတယ်ဒါဆိုရင်တော့ဘယ်လိုလဲဆိုပြန်ပြီးတော့ဆွေးနွေးရမယ်အနေအထားမျိုးရှိတယ်အဲ့ဒီရောအချိန်ကတော့ပေးရမယ်တဘုံမျိုးဖြစ်လာပါတယ်မရနိုင်ပါဘူးဗျဘာလို့လဲအဖွဲ့အစည်းအားလုံးမစုံတဲ့အတွက်ပါမစုံတော့အားလုံးသတူးတဲ့တော်တယ်လို့ပြောလို့မရသေးပါဘူးခင်ဗျာ
ဒါပြင်လဲချင်းတိုင်းရင်းသားရေးရဝင်ကြီးဦးနှုတ်ထန်ကကလည်းအပြည့်အခတ်ရဆေးရေးကိုနောက်ဆုံးအဆင့်လက်မှတ်ရေးထိုးနိုင်ဖို့ဟာကြံ့ကြာနေဖို့ဒါသူမြင်တယ်လို့လည်းသုံးသပ်ပါတယ
် NCA final 2ဖို့ကတော့အနှောင့်အယှက်တော့ဖြစ်မယ်လို့ကျွန်တော်တို့သုံးသပ်တယ်သို့တော့ကျွန်တော်တို့အမြင်ကဘာပဲပြောပြောအနာကကျွန်တော်တို့မြန်မာပြည်ရဲ့တိုင်းရင်းသားအဓိကဖြစ်လေဖီဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ထောင်မယ်ဆိုရင်ပြည်လုံးနိုင်ငံရေးဆွေးနွေးပွဲတော့မှာရမယ်ဆိုတာကျွန်တော်တို့မြင်ပါတယ
်။ဒါပြင်လည်းပတ်စံမှာကျင်းပခဲ့တဲ့တိုင်းရင်းသားအဖွဲ့ရဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့ကျန်တဲ့တိုင်းရင်းသားအင်အားစုတွေအားလုံးကရောမြန်မာနိုင်ငံရေးအင်အားစုတွေကပါစိတ်ဝင်စားစောင့်ကြည့်နေခဲ့တာပါ။ဒါပေမဲ့ဒီနီလာခံကလည်းတိုင်းရင်းသားတွေအားလုံးမျှော်မဲနဲ့ရလတ်မျိုးတော့မထွက်လာဘူးလို့လည်းသုံးသပ်ပါတယ်။ဒါပြင်လည်းဒီပတ်စံနီလာခံမှာပဲ UWSA အဖွဲ့ကသူတို့ကိုဝပြည်နယ်အစင်တက်မှတ်ရေးတောင်းဆိုတဲ့အပေါ်မှာလည်းဥစောတမ်းမြင့်ကအခုလိုသုံးသပ်ပါတယ
်။ကျွန်တော်တို့ကတော့ဟိုပါအခြေခံဥပဒေရဆိုရင်တော့ဒါအားလုံးမှာတောင်းပန်ခွင့်ရှိပါတယ်ကြ။အဲလက်ရှိ2008အခြေခံဥပဒေအရမှာလည်းတို့ဥပဒေအရမှာတိုင်းနဲ့တောင်းလို့ရတယ်၊ပြည်နယ်လည်းတောင်းလို့ရတယ်၊မြို့တွေလည်းတောင်းလို့ရတယ်။ဒါပေမဲ့လက်ရှိအခြေအနေအခြားကြည့်ရတာအခြေခံဥပဒေနဲ့လောလောဆယ်ကိုက်ညီနေတဲ့အနေအထားကိုတော့ကျွန်တော်မတွေ့သေးဘူးပေါ့နော်။ဒါတားဟုတ်ကျွန်တော်အခြေခံဥပဒေကိုညီညာမိပြောတာပါဗျ။
ရှာ SNLD ပါတီကဦးဆိုင်ညွလွင်ကတော့တဟာပြည်တော်စုအဆင့်ဖြည့်ရှင်းရမှာဖြစ်တယ်လို့ပြောပါတယ်
ကျွန်တော်တို့ဆွေးနွေးရမှာပါဒါအခြေခံဥပဒေနဲ့လည်းတရားပတ်သက်ပါတယ်တော့ကျွန်တော်တို့အနေနဲ့ကတော့ဒါကိုပြည်တော်စု issue လို့ကျွန်တော်တို့သတ်မှတ်ပါတယ်ရှမ်းပြည်နယ်တစ်ခုတည်းနဲ့လည်းမပြီးပါဘူးအားလုံးဝမ်းမြေ့စေရမယ့်ကိစ္စဖြစ်ပါတယ
်ပြည်ရငင်းချမ်းရေးအလှမ်းဝေးနေတဲ့အပေါ်မှာလည်းဦးဆိုင်ညွလွင်က
ကျွန်တော်တို့အားလုံးကလေခုကိစ္စကြီးကိုပြောနေလို့ဖြစ်နေတာခုကိစ္စကိုအပွဲစည်းကိစ္စကိုနည်းနည်းလေးခြံပြီးတော့နိုင်ငံတော်ကိစ္စပါနော်ဒီတော်စုကိစ္စကိုပဲအဓိကထားပြီးတော့စဉ်းစားမယ်ပြောမယ်ဆိုမယ်ဆိုတော့အဲကျွန်တော်ထင်တယ်ပူပြီးနှီးစပ်မယ်လို့ကျွန်တော်ထင်တယ်ညာတော်ချင်းဆိုတာနည်းနည်းဒီပြည့်ရဲ့သုံးသားဒီလိုသိညာနေလားလို့နော်အဲ့တော့ကျွန်တော်ထင်တာရိုးရိုးသားသားနဲ့ပုံမလင်းလင်းနဲ့ချုံချုံမမလို့ရင်တော့ပူပြီးတော့ဖြီးရောက်မယ်လို့ကျွန်တော်ထင်ပါပဲအဓိကကတော့တယောက်နဲ့တယောက် trust မဖြစ်ဘူးမယုံကြည်ရအောင်တင်းနဲ့ကမယုံကြည်နေတဲ့အပေါ်မှာတန်တရားတွေအများကြီးဝင်နေကြတယ်လေအဲ့ဒီအပိုင်းကတော့တော်တော်လေးကုစားမယ်လို့ကျွန်တော်ထင်ပါပဲ
ဒါကတော့ရှမ်း SNLD ပါတီရဲ့အထွေထွေအတွင်းရမှုဦးဆိုင်ညွတ်လွယ်ပါရှင်။ချင်းတိုင်းရင်းသားရေးရဝင်ကြီးဦးနှုတ်ထန်ကကတော့ငင်းချမ်းရေးအလန်းဝေးနေတဲ့အပေါ်သူ့ရဲ့သဘောထားကိုလည်းအခုလိုပြောပါတယ်
။ကျွန်တော်မြင်မှာတော့နိုင်ငံကြီးတွစ်ဆုံဆွေးနွေးပွဲမှာဆွေးနွေးမြေအရာတွေကိုထည့်ပြီးတော့NCM ကသွားဆွဲထည့်တာတကြောင်ဖြစ်တယ်။နော်တဖက်နဲ့တဖက်မှာလည်းဥပမာအတမတော်ဖက်ကလည်း2008ဖွဲ့စည်းပုံရှိခံဥပဒေဆွဲထည့်တယ်။နောက်တဖက်မှာလည်းအာမခံချက်ကြောင့်ဆိုတော့တိုင်းရင်းသားဖက်ကလည်းမတင်ကားစိနဲ့ဒီမန်ကနေနေများတယ်လို့မြင်နေဆိုတော့အချင်းအကျားသွားတာပေါ့။အခြေခံအဖြစ်ပြောရမယ်ဆိုရင်တော့ယူရအဖြစ်တဖက်နဲ့တဖက်မယုံကြည်တဲ့အချက်ကြောင့်ဒီလိုကြံ့ကြံ့တော့တယ်လို့ပဲကျွန်တော်မြင်တယ်
ဒါကတော့မြန်မာနိုင်ငံအတွင်းကလက်ရှိအပြည့်အခတ်ရဆဲရေးငင်းချမ်းရေးနဲ့အတူဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်လာရေးပေါ်တိုင်းရင်းသားခေါင်းဆောင်တချို့ရဲ့တုံ့တက်ချက်ပါရှင်။ မနက်ဖြန်ရန်ကုန်မှာတော့ KNGN ကိုဖွဲ့နေ RCSS ဖွဲ့တို့ကကမာကထားလုပ်ပြီးတော့ငင်းချမ်းကြီးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆွဲကောင်းစဉ်နဲ့ဆွေးနွေးပွဲတစ်ခုကျင်းပမှာဖြစ်ပြီးအဲ့ဒီမှာတိုင်းရင်းသားအဖွဲ့တွေတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့အတူတခြားနိုင်ငံရေးပါတီတွေအပြင်အစိုးရဘက်ကငင်းချမ်းကြီးလုံနေကြတဲ့တာဝန်ရှိတဲ့သူတွေလည်းပါဝင်ဆွေးနွေးကြမယ်လို့သိရပါတယ်ရှင်။